နက်ဖြန်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာအာဆီယံနိုင်ငံသားရေးဝန်ကြီးတွေတွေ့ဆုံမှုရှိပြီးမြမရေးပါဝင်တောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားမှုတွေနဲ့ဒေသတွင်လက်နက်အပြိုင်ဆိုင်တက်ဆင်မှုအခြေအနေတွေကိုအဓိကထားဆွေးနွေးမယ်လို့တန်တမန်အတိုင်းဝိုင်းကပြောဆိုပါရယ်အာဆီယံအနေနဲ့မြန်မာနိုင်ငံအကြက်တဲဖြည့်ရှင်ရေးထိရောက်အောင်လုပ်နိုင်စွမ်းမရှိဘူးဆိုပြီးဒေသတွင်အကဲခတ်တွေဝေဖန်နေချိန်မှာပဲအာဆီယံတန်တမန်တွေတွေ့ဆုံကြတာပါ
ASEAN does not have the capacity to do that and in fact no external entity can really have that kind of capacity
ဒီလိုစမ်းဆောင်နိုင်တဲ့အခြေအနေမှာအာဆီယံမှာမရှိသလိုတခြားပြင်ပဘယ်အဖွဲ့အစည်းကမှလည်းဝင်ရောက်ဆောင်ရွက်နိုင်စွမ်းမရှိပါဘူးအာဆီယံအနေနဲ့နားချတိုက်တွန်းတာကုညီပံ့ပိုးပေးတာမျိုးလောက်ပဲလုပ်နိုင်ပါတယ်ရေရှိမှာကြာမဲ့သဘောရှိပါတယ်ဆိုပြီးဂျာကာတာအခြေစိုက်နိုင်ငံရေးလေးလာသူဒူဝီဖော်ချူနာအန်နဝါကပြောဆိုသွားတာပါမြန်မာအရေးမှာအလုံးပါဝင်နိုင်တဲ့တွဲဆောင်ဆွေးနွေးရေးနဲ့နိုင်ငံရေးအရာအဖြေရှာဖို့အတွက်အလှည့်ကျဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံနဲ့အဖွဲ့ဝင်နိုင်ငံတွေကပြောဆိုနေပါတယ်။အာဆီယံရဲ့ဘုံသဘောတူညီချက်တွေကိုလိုက်နာလာဖို့နဲ့သက်ဆိုင်ရာအဖွဲ့အစည်းအလုံးနဲ့တွဲဆောင်တာအွန်လိုင်းကဆွေးနွေးတာတွေကိုအကြိမ်130လောက်လုပ်ခဲ့တဲ့အကြောင်းလည်းအလှည့်ကျဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီကပြောဆိုထားပါတယ်အစည်းအဝေးတွေမှာမြန်မာစစ်ကောင်စီဘက်ကနိုင်ငံရေးအရာကိုစားမပြုတ်တဲ့သူတွေကိုပဲဖိတ်ကြားဖို့အာဆီယံကဆုံးဖြတ်ထားပါတယ်ရှင်